This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်မီးတို့ကနေကြင်ဝေးပြီးကိုစိတ်နှပါအေးချမ်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီမှဥတော်ပထမနှုတ်ခွန်းဆက်တာအပါတယ်ဒီကနေ့2025ခုနှစ်မတ်လ10ရက်နေ့ဗီဒီယိုအန်ယူဂျီရဲ့ညပိုင်းထုတ်လွှင့်မှုအစီအစဉ်တွေကိုစတင်တင်ဆက်ပေးပါရမရှင်ပထမဦးစွာဗီဒီယိုအန်ယူဂျီစီးရီးသတင်းကောက်နှုတ်ချက်ကိုရန်နိုင်ကဖတ်ကြားတင်ပြပေးပါမရှင
်ဗီဒီယိုအန်ယူဂျီသောတာရှင်များမင်္ဂလာပါခင်ဗျာကိုချင်အောင်စပြီး2025ခုနှစ်မလာရှင်းရဲ့ညပိုင်းမှာတင်ပြပေးမယ်ရေဒီယို NUG စစ်ရေးသတင်းများကိုကျွန်တော်ဇန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ့်စစ်ရေးသတင်းကတော့ဗမော်စက္ကက21ခလာရ49တက္ကသိုလ်ကျောင်းဝင်းကို KIA နဲ့ပူးပေါင်းတက်တွေတပြိုင်တည်းထိုးစစ်ဆင်တဲ့ဆိုတဲ့သတင်းပဲဖြစ်ပါတယ်ကြင်မီနယ်ပမော်မြို့မှာရှိတဲ့အမှတ်21စစ်စင်ကူကဲမှုဌာနချုပ်အပါအဝင်မျိုးကိုပြီးသက်သိမ့်ပိုင်နိုင်ဖို့ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်တွေကထိုးစစ်ဆင်နေတယ်လို့ဒေသသတင်းရင်းမြစ်တွေကပြောပါတယ်။ KIA ပူးပေါင်းတပ်ကဗမာမျိုးသိန်းစစ်စင်ရေးကို2024ဒီဇင်ဘာလ4ရက်ကစတင်ခဲ့တာဖြစ်ပြီးတိုက်ပွဲကာလ3လကြာတဲ့အထိတိုက်ပွဲတွေပြင်းထန်နေရဒီနေ့မှလ10ရက်နေ့မနက်ပိုင်းမှာလည်းတိုက်ပွဲတွေပြင်းထန်နေတယ်လို့ဆိုပါတယ်။ဒီမနက်မှာစက္ကက21ဗမာတပ်ကတို့ကျောင်းဝင်းနဲ့ခမာရ49နေရာတွေကိုတပြိုင်တည်းထိုးစစ်ဆင်နေတာကြောင့်တိုက်ပွဲပြင်းထန်နေတာလို့သိရပါတယ်။ကချင်ပြည်နယ်ရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ပမော်မြို့မကြာရေးအတွက်စစ်ကောင်စီဘက်ကလည်းလေကြောင်းပစ်ကူတွေနဲ့အပြင်းထန်ခုခံနေတာကြောင့်တိုက်ပွဲကာလဟာကြာနေတာပဲဖြစ်ပါလေ။စစ်ကောင်စီဟာပမော်မြို့မကြာရေးအတွက်လေကြောင်းတိုက်ခိုက်မှုတွေလုပ်တဲ့နေရာမှာမလာချောင်းနေကလည်းပမော်မြို့နယ်ကစင်ကုန်းကြီးရွာကိုလေကြောင်းကနေ၄ချိန်တိုက်ခိုက်သွားတယ်လို့ KIA သတင်းပြန်ကြားရေးဌာနကမလာ9ရက်ညပိုင်းမှာဖော်ပြသွားပါလေ။ဒီတိုက်ခိုက်မှုကြောင့်ဒေသနေပြည်သူ6ဦးထဏ်ရာရခဲ့ပြီးနေအိမ်များပြပျက်စီးသွားတယ်လို့အသိပေးထားပါလေ။စစ်ကောင်စီဟာတိုက်ပွဲဖြစ်နေရတွေဒီမဟုတ်ပဲတိုက်ပွဲဖြစ်နေရမဟုတ်တဲ့မြို့ရွာတွေကိုပါလေကြောင်းကနေဘုံကျဲတိုက်ခိုက်နေတဲ့အတွက်လုံခြုံရေးဂရုစိုက်ကြဖို့ကရုတ်ချင်းတွေတူးထားကြဖို့ KIA ဘက်ကတိုက်တွန်းထားပါလေခင်ဗျာအခုတခါတင်ဆက်ပြီးမှကတော့ဝေါ်မြို့နယ်မှာရှိတဲ့စစ်ကောင်စီရဲ့ X-ray စစ်ဆေးဂိတ်ကို short tight ဒုံးနေနဲ့ပြစ်ခတ်တိုက်ခတ်တဲ့သတင်းပဲဖြစ်ပါတယ်ဘကိုးတိုင်းဝေါ်မြို့နယ်ကိုဖြတ်သွားတဲ့ရန်ကုန်မော်လမြိုင်ဝေးပြေးလမ်းပေါ်မှာရှိပြီးစစ်ကောင်စီက X-ray ဆက်တပ်ဆင်ထားတဲ့စစ်ဆေးဂိတ်ကိုဒီနေ့မလာရှိရမနက်ပိုင်းမှာရှော့တိုက်ဒုံးတွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသတွင်းသတင်းတွေကဆိုပါတယ်။ဒီနေ့မနက်စောပိုင်းမှာရန်ကုန်မော်လမြိုင်ဝေးပြေးလမ်းညောင်ခါရှိလမ်းစုံမှာရှိတဲ့စစ်ကောင်စီ X-ray gate ကိုတရားခွန်မမရှော့တိုက်ဒုံး၃လုံးနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပြီးထိခိုက်ပျက်စီးမှုတွေရှိနိုင်တယ်လို့ဝေါ်မြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့တာဝန်ရှိသူတို့ကအတည်ပြုထားပါတယ်။ X-ray တက်ဆင်ထားတဲ့နေရာကိုအဓိကထားတိုက်ခိုက်ခဲ့တာဖြစ်ပြီးမြေပြင်သတင်းပို့မှုအရဆက်အနီးမှာနှလုံးကျရောက်ပေါက်ကွဲခဲ့ပြီးလေခွင်းအဆက်မှာတစ်လုံးကျသွားတယ်လို့သိရပါမယ်။ထိခိုက်ပျက်စီးမှုကိုတော့မသိရသေးဘူးလို့ဆိုပါလေ။အခုလို X-ray gate တိုက်ခတ်ခံရတာကြောင့်ဝေါ်မြို့နယ်အတွင်းစစ်ကောင်စီလက်အောက်ခံဘကိုးခရိုင်ရဲမှုကိုယ်တိုင်နယ်မြေဆင်းပြီးစစ်ဆေးနေကတိုက်ခတ်ခဲ့တဲ့တော်လိုင်းရဲဘော်တွေဘေးကင်းတယ်လို့သိရပါလေ။ဒီဂိတ်ဟာတော်လိုင်းအင်အားစုတွေကိုဒုက္ခပေးနေတဲ့ဂိတ်ဖြစ်တာကြောင့်တိုက်ခတ်ခဲ့တာလို့တိုက်ခတ်ရမှာပါတဲ့တော်လိုင်းရဲဘော်တို့ကလည်းဆိုပါလေ။ရန်ကုန်မော်လမြိုင်လမ်းကြောင်ခါရှိလမ်းစုံမှာရှိပြီးX-ray ဆက်တက်ဆင်ထားတဲ့စစ်ဆေးဂိတ်ဟာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းကုန်တင်ရင်တွေနဲ့ခီးသွွားရင်တွေကိုတားဆီးစစ်ဆေးရမှာနာမည်ဆိုးနဲ့ကြော်ကြားတဲ့ဂိတ်တစ်ခုဖြစ်ပြီးဒေါ်လာရင်းတက်ဖွဲ့တွေအနေနဲ့ပထမဆုံးအကြိမ်တိုက်ခိုက်နိုင်တာလို့လည်းသိရပါပါတယ်ခင်ဗျာအခုဆက်လက်ပြီးရေစကြိုနဲ့မြောင်းအဆက်ကိုစစ်တပ်ကစစ်ကြောင်းထိုးမိရှုနေတာကြောင့်ဒေသနေပြည်သူတထောင်ခွဲထပ်မင်းထွက်ပြေးနေရတဲ့တဲ့ရင်ကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်မကွေးတိုင်းရေစကြိုမြို့နယ်နဲ့စကိုင်းတိုင်းမြောင်မြို့နယ်အဆက်ကိုအကြမ်းဖက်စစ်တပ်ကစစ်ကြောင်းထိုးနေပြီးရွာတွေကိုမီးရှို့နေတဲ့အတွက်ဒေသနေပြည်သူတထောင်ခွဲကျော်ထွက်ပြေးနေရတယ်လို့မြောင်မြို့နယ်ပြည်သူ့ကာကွယ်ရေးနဲ့လုံခြုံရေးအဖွဲ့ကပြောပါလေ။ရေစကြိုမြို့ကထွက်လာတဲ့အင်အား80ခန့်ပါအကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ဟာမလာ2ရက်နေ့ကစပြီးလက်နက်ကြီးတွေနဲ့ပစ်ခတ်ခါမြေစုံရွာကိုစီးနင်းခဲ့က ဒရုန်းနဲ့ပုံကျဲတက်ခဲ့တာကြောင့်စင်ဂျီယာရွာကအိမ်နှလုံးမီးလောင်ကစိုက်ကဲခုနှစ်စီးကံမီးလောင်ပြကျခဲ့တယ်လို့ဆိုပါတယ်။မလ3ရက်နေ့မှာလည်းမြေဆွန်းရွာကိုအကြမ်းဖက်စစ်တပ်ကဒုတိယကြိမ်မီးရှို့ဖျက်ဆီးခဲ့ပြီးမလ4ရက်နေ့မှာအကြမ်းဖက်စစ်တပ်ကအင်အား60ခန့်ထပ်မံဖြည့်တင်းခဲ့ကမြေဆွန်းရွာကိုတတိယကြိမ်မီးရှို့ဖျက်ဆီးခဲ့တယ်လို့သိရပါတယ်။မလ9ရက်နေ့မှာအကြမ်းဖက်စစ်ကောင်စီတပ်ဟာဇေယျနေရွာကိုစီးနှင်ပြီးပြည်သူပိုင်အိမ်တွေကိုမီးရှို့ဖျက်ဆီးခဲ့ကမလ9ရက်နေ့မှာလည်းတာကောင်လေးရွာကိုထပ်မံမီးရှို့ဖျက်ဆီးခဲ့တယ်လို့သိရပါဗျ။အဲ့ဒီအကြမ်းဖက်စစ်တပ်စစ်ကြောင်းဟာရေစကြိုနယ်မြေဆုံးရွာကတက်ကြီးရွှေဦး9ဦးကိုလည်းတတ်ဖြတ်သွားတယ်လို့ရေစကြို Township Info Committee ဖွဲ့ကပြောထားပါဗျ။အခုလိုအကြမ်းဖက်စစ်တပ်ကစစ်ကြောင်းထိုးနေတာကြောင့်ရေစကြိုနယ်ကမြေဆုံးရွာ၊စင်ကြီးရွာ၊မလကားချန်ရွာ၊ရွှေလန်ရွာ၊ရွာသိပ်ရွာတာကောင်ကြီးရွာ၊ဇေယျနေရွာ၊တာကောင်လေးရွာ၊ဖြုံဘူးရွာ၊မြောင်နယ်ကမြစ်ဆုံရွာ၊ငရက်အိုးရွာ၊မင်းလာရွာ၊ပန်းညိုရွာနဲ့ညောင်ကာရရွာတို့ကအရသာပြည်သူတွေဟာဘေးလွတ်ရာကိုတင်းရှောင်နေရဆဲဖြစ်တယ်လို့သိရပါတယ်ခင်ဗျာ။အခုတခါကော်သူလီအုပ်ချုပ်နယ်မြေလယ်လိုနဲ့မူးမြို့နယ်တို့မှာစစ်တပ်ရဲ့လေကြောင်းတိုက်ခတ်မှုကြောင့်အရသာ3ဦးသေဆုံးပြီး2ဦးထဏ်ရာရကအိမ်ရှင်းလုံးပျက်စီးတဲ့တဲ့တင်ကိုလည်းတင်ဆက်ပေးကြပါမယ်။ကရင်မျိုးသားစီယုံကော်သူတွေအုပ်ချုပ်နယ်မြေလယ်ရုံနဲ့မူးမြို့နယ်တို့မှာချမ်ပတ်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အပြစ်မဲ့ရဲသားပြည်သူ3ဦးသေဆုံးပြီး2ဦးဒဏ်ရာရရှိကအိမ်ရှင်းလုံးပျက်စီးခဲ့တယ်လို့ KNU ဘိုဟိုကဒီကနေ့မလ၈ရက်မှာထုတ်ပြန်ပါတယ်။တောင်ကုန်းလေတစကန်ကနေတက်လာတဲ့ Jet Fighter တစ်စင်းဟာမလ၆ရက်နေ့နေ့လယ်၂နာရီခန့်မှာမူးမြို့နယ်ကြောင်ကြီးပေါက်ကျွာအတွင်းကိုဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အသက်63နှစ်အရွယ်မျိုးသမီးသေဆုံးခဲ့ပြီးအသက်15နှစ်အရွယ်နဲ့အသက်24နှစ်အရွယ်မျိုးသမီး2ဦးဒဏ်ရာရရှိကအိမ်တလုံးလည်းပျက်စီးခဲ့တယ်လို့ဆိုပါတယ်။အလားတူ2နာရီ5မိနစ်မှာလဲမူးမြို့နယ်မကြီးတော်ကြီးရွာတွင်ကိုအကြမ်းဖက်စစ်တပ်ကထပ်မံပုံကျဲခဲ့ရာအသက်53နှစ်အရွယ်အမျိုးသမီးနဲ့အသက်55နှစ်အရွယ်အမျိုးသားတို့တေဆုံးခဲ့ရပြီးအိမ်6လုံးပျက်စီးခဲ့ကအိမ်တစ်လုံးဟာမီးလောင်ပြာကျခဲ့တယ်လို့2နာရီ15မိနစ်မှာလဲအကြမ်းဖက်စစ်ကောင်စီတပ်ကရော့ကက်နဲ့ထပ်မံပစ်ခတ်တိုက်ခိုက်ခဲ့တယ်လို့အသိပေးထားပါတယ်။လယ်လူမျိုးနယ်တဲကအင်းနဲ့ကြီးရွာကိုလဲမတ်လ9ရက်နေ့ညနေ 6:46 မိနစ်အချိန်အကြမ်းဖက်စစ်တပ်ကပုံကျဲတိုက်ခိုက်ခဲ့ရာမှာထိခိုက်ပျက်စီးမှုမရှိပေမဲ့မလာချောင်းနေည8:53မိနစ်အချိန်နေရွေးပင်ရွာကိုဘုံကျဲတိုက်ခတ်ခဲ့တဲ့ဖြစ်စဉ်မှာတော့အိမ်တလုံးပျက်စီးခဲ့ရတယ်လို့ KNU ဘိုဟိုကထုတ်ပြန်ထားပါတယ်ခင်ဗျာ။ခုဆက်လက်ပြီးတင်ဆက်ပေးမှာကတော့မင်းတပ်မျိုးတွင်စစ်တပ်ကထောင်ထားတဲ့မိုင်းမျိုးစုံ2000ထက်မနည်းရှင်းလင်းဖယ်ရှားဆိုတဲ့သတင်းပဲဖြစ်ပါတယ်။ချင်းပြည်နယ်မင်းတပ်မျိုးတွင်အကြမ်းဖက်စစ်တပ်ကထောင်ထားတဲ့မိုင်းမျိုးစုံ2000ထက်မနည်းရှင်းလင်းထားပြီးဖြစ်တယ်လို့မင်းတပ်မျိုးနယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကပြောပါတယ်။မင်းတပ်မျိုးအတွင်းအကြမ်းဖက်စစ်ကောင်စီတပ်ဖွဲ့တပ်ဆွဲနေထိုင်ခဲ့ချိန်တုန်းကတပ်စခန်းအနီးဝန်းကျင်အပါအဝင်မြေလူလူနေထိုင်ရာနေရာတွေမှာပါမိုင်းမျိုးစုံထောင်ထားခဲ့တာကြောင့်မိုင်းတွေကိုဖယ်ရှားရှင်းလင်းခဲ့တာလို့ဆိုပါတယ်လက်ရှိမှာမိုင်းမျိုးစုံအလုံး2000ထပ်မံဖယ်ရှားရှင်းလင်းပြီးဖြစ်ပေမဲ့အကျဉ်းချံတွေရှိနေနိုင်သေးတယ်လို့မင်းတပ်မျိုးနယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကအသိပေးထားပါတယ်ဒါကြောင့်မင်းတပ်မျိုးတွေမှာပြန်လည်နေထိုင်ကြမဲ့ရဲသားပြည်သူတွေအနေနဲ့မိမိတို့နေအဆောက်အအုံနဲ့လမ်းဘေးပတ်ဝန်းကျင်တွေမှာမသိငါဘွေရမိုင်းနဲ့ပောက်ကွဲစေတဲ့ဓာတ်တွေတွေ့ရင်ထိတွေ့ကင်တွေ့တာမျိုးမလုပ်ပဲတပ်ဆိုင်ရာအဖွဲ့အစည်းတွေဖြစ်တဲ့ချင်းကာကွယ်ရေးတပ်မင်းတပ်နဲ့မင်းတပ်မျိုးနယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကိုအ мян ဆုံးသတင်းပေးပို့ကြဖို့မြစ်တာရက်ခံထားပါတယ်။ချင်းကြီးနောင်စစ်စေး Operation CB အဖြစ်မင်းတပ်မျိုးသိန်းတပ်ဖွဲ့ကိုပြီးခဲ့တဲ့နိုဝင်ဘာလ9ရက်နေ့ကစပြီးဖော်ဆောင်ခဲ့ရမှာမင်းတပ်မျိုးအခြေစိုက်ခလာရ294တပ်ရင်းကိုဒီဇင်ဘာလ22ရက်နေ့မှာအပြီးတိုင်ချေမှုနိုင်ခဲ့ပြီးမင်းတပ်မျိုးကိုအလုံးစုံထိန်းချုပ်နိုင်ခဲ့တာပဲဖြစ်ပါတယ်။လက်ရှိမှာမင်းတပ်မျိုးနယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဟာမင်းတပ်မျိုးတွင်မှာပြန်လည်နေထိုင်ကြမဲ့အရသာပြည်သူတွေလမ်းဘက်ဆက်သွယ်ရေးနဲ့တောက်သုံးရေးအဆင်ပြေစေဖို့အဓိကထားလှုပ်ဆောင်နေတယ်လို့သိရပါပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ဒီသတင်းတွေကိုနားဆင်ရပြီးမှာတော့ပြည်တွင်သတင်းများကိုကျွန်မຫນွေဦးမွန်ကဆက်လက်တင်ပြပေးသွားပါမယ်ရှင်။မင်္ဂလာညချမ်းပါ2025ခုနှစ်မလ၈ရက်နေ့ Radio Energy ပြည်တွင်သတင်းတွေကိုတင်ပြပေးသွားပါမယ်။ပထမဆုံးတင်ပြပေးမယ့်သတင်းကတော့ခွဲခြားဆက်ဆံမှုကင်းတဲ့ဂျန္နာတန်းတူရဲ့တက်ဖြစ်အောင်ကြိုးပမ်းသွားမယ်လို့ KNDF ပြောကြားတဲ့သတင်းပဲဖြစ်ပါတယ်။ခွဲခြားဆက်ဆံမှုကင်းပြီးဖိနှိပ်မှုမှန်သမျှကိုတိုက်ဖြတ်ကဂျန္နာတန်းတူရဲ့ကိုအလေးပေးတဲ့ဤနယ်တပ်ဖြစ်အောင်ကြိုးပမ်းသွားမယ်လို့ကင်းဒီမျိုးသားများကာကွယ်ရေးတပ် KNDF ကထုတ်ဖော်ပြောဆိုလိုက်ပါတယ်။ဒီကနေ့မလ၈ရက်မှာကြာရောက်တဲ့ပြည်ပဆိုင်ရာမျိုးသမီးများနဲ့မှကင်းဒီမျိုးသားများကာကွယ်ရေးတပ်မှတာဝန်ထမ်းဆောင်နေတဲ့မျိုးသမီးရဲဘော်တွေအတွက် KNDF ကသတင်းစကားပါလိုက်တာဖြစ်ပါတယ်။ကင်းဒီမျိုးသားများကာကွယ်ရေးတပ် KNDF ကဏ္ဍအသီးသီးမှာတော်လန်တာဝန်တွေကိုခြေမုံစွာထမ်းဆောင်နေကြတဲ့မျိုးသမီးရဲဘော်တွေကိုကျေးဇူးတင်ကွန်ပြုကြောင်းလဲ KNDF ဂျန္နာတန်းတို့ရဲ့ဌာနကအသိပေးထားပါတယ်။KNDF ဒေါ်လင်ကြီးစမာတွေမဟုတ်ပဲကင်းဒီဒေါ်လင်သမိုင်းတခြားမှာမြို့သမီးရဲဘော်တွေပြင် ရဲဘော်တွေရဲ့မိခင်တွေနဲ့အိနာဘတ်မျိုးသမီးတွေရဲ့ပံမိုးကူညီမှုဟာရေးပါတဲ့အထောက်ပံ့ဖြစ်စေခဲ့တယ်လို့လည်းဆိုပါတယ်။ပြည်ပဆိုင်ရာမျိုးသမီးများအနေနဲ့ဆိုင်တဲ့တမိုင်ကြောင်းကိုကြည့်မယ်ဆိုရင်လည်းမျိုးသမီးတွေဟာတော်လင်းကန္နာမှာတထောင်တနေရာကနေဦးဆောင်ပါဝင်ခဲ့ကြပြီးဖုံဝါဒဆန်ဆန်ဖိနှိပ်ထားတဲ့လူဖွဲ့စည်းကိုခက်ဆက်ဆက်ပုံစံမျိုးစုံနဲ့ဆန့်ကျင်နေတာဒီနေ့အထိရှိနေစေလို့ KNDF ဂျန်နာတန်းတွေဌာနကပြောပါတယ်။ KNDF တပ်တွင်းမျိုးသမီးတွေဟာလည်းတိုက်ခတ်ရင်းနဲ့စီးရီးပြီးဘက်ကအတွင်းမှာတက်ဆွဲတဲ့ဘက်ကပါဝင်နေတဲ့အပြင်စစ်ပုံကြဖိုဝါဒစနစ်အတွင်းမှာဒန်းလူကြီးများမှုကိုရှာဖွေကလူသားချင်းစာနာထောက်ထားရေးကျန်းမာရေးပညာရေးမိသားစုရေးစတဲ့ကဏ္ဍသီးသီးမှာပါဝင်နေတာတွေ့ရတယ်လို့ဆိုပါတယ်။ဒါဟာမျိုးသမီးတို့ရဲ့ဂုဏ်သိက္ခာကြီးမားတဲ့တော်လင်းလက္ခဏာလို့လည်းအသိပေးထားပါတယ်။ကင်းဒီမျိုးသားများကာကွယ်တပ် KNDF ရဲ့သစ္စာအဓိဋ္ဌာန်မှာပါတဲ့မျိုးသားဒန်းလူရေးနဲ့ Federal Democracy ရရှိရေးဆိုတဲ့နေရာမှာဂျန်နာဒန်းလူရေးမပါဘဲရမှာမဟုတ်တဲ့အတွက်ပဲကြမ်းဆက်ဆံမှုကင်းပြီးပြည်내မှုမှန်သမျှကိုတိုက်ဖြတ်ကဂျန်နာဒန်းလူရေးကိုအလေးပေးတဲ့ပြည်내တက်အဖြစ်အသွင်ပြောင်းနိုင်အောင်ကြိုးပမ်းသွားမယ်လို့ KNDF ဂျန်နာဒန်းလူရေးဌာနကထုတ်ပြန်ထားပါတယ်ရှင်။နောက်ထပ်သတင်းတစ်ပုဒ်ကတော့မြန်မာစစ်အစိုးရဘော်ဒန်ခတ်ပိတ်ဆို့ရေးရမှုအစ်တွေချမှတ်လိုက်တယ်လို့ကနေဒါကြေညာတဲ့သတင်းဖြစ်ပါတယ်။မြန်မာစစ်အစိုးရဘော်ဒန်ခတ်ပိတ်ဆို့ရေးရမှုအစ်တွေချမှတ်လိုက်တယ်လို့ကနေဒါနိုင်ငံဆိုင်ဝန်ကြီးမလန်နီဂျွိုင်းကဒီကနေ့မလ10ရက်မှာကြေညာလိုက်ပါတယ်။နိုင်ငံတော်ရဲ့ငြိမ်းချမ်းရေးလုံခြုံရေးနဲ့တည်ငြိမ်ကိုထိခိုက်စေပြီးလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တာတွေအတွက်မြန်မာစစ်အစိုးရကအကြီးတန်းရရှိ73ဦးနဲ့ဖွဲ့စည်းသုံးဦးကိုတန်ခတ်ပိတ်ဆို့မှုတွေချမှတ်လိုက်တာလို့နိုင်ငံချိုင်းဝန်ကြီးမလနီဂျွမ်းကပြောပါတယ်။မြန်မာစစ်အစိုးရကာကွယ်ဥညီဌာနနဲ့လက်နက်ကင်တပ်ဖွဲ့တွေကျူးလွန်ခဲ့တဲ့ဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေပါဝင်မြန်မာနိုင်ငံမှာမြစ်တွေနေတဲ့အကြမ်းဖက်မှုဖိနှိပ်မှုမတည်ငြိမ်မှုနဲ့ပြည်သူလူထုရင်ဆိုင်နေရတဲ့အလုံးစုံချက်တဲတွေအတွက်တုံ့ပြန်လိုက်တာလို့ဆိုပါတယ်။ဒီပြပခတွေဟာလူသားချင်းစာနာထောက်ထားမှုဆိုင်ရာကြက်တဲတွေကိုပုံမဆိုးရွားစေခဲ့ပြီးအကြီးငယ်မှုတွေနဲ့ရတားတွေပေါ်ကြမ်းဖက်မှုတွေတိုးလာစေတယ်လို့ထောက်ပြထားပါတယ်မြန်မာနိုင်ငံကအကြီးတန်းအစိုးရအရာရှိတွေကတိုင်းပြည်ရဲ့ငြိမ်းချမ်းရေးလုံခြုံရေးနဲ့အကြီးငယ်ရေးကိုပြတ်ပြားစေပြီးလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေချိန်မှာကနေဒါအနေနဲ့ဘာမှမလုပ်ဖဲနေမှာမဟုတ်ပါဘူးကနေဒါနိုင်ငံအနေနဲ့ငြိမ်းချမ်းပြီးအားလုံးပါဝင်နိုင်တဲ့ဒီမိုကရေစီနာဂတ်ကိုဖော်ဆောင်ပေးမယ်မြန်မာပြည်သူတွေရဲ့ညှော်မဲချက်တွေကိုဆက်လက်ထောက်ခံသွားမှာဖြစ်ပါတယ်လို့ကနေဒါနိုင်ငံသားဝင်ကြီးမလနီဂျွိုင်းကပြောပါတယ်။2024ခုနှစ်ဒီဇင်ဘာလ2ရက်နေ့ကအထောက်ပြန်တဲ့ကုလသမဂ္ဂအစည်းအဝေးခန်းစာရစစ်တပ်ရဲ့တပ်ဖြတ်မှုကြောင့်ရတားပြည်သူ 6,000 ကျော်သေဆုံးခဲ့ရပြီး2024ခုနှစ်ပထမလေးလအတွင်းစစ်တပ်ရဲ့လေကြောင်းတိုက်ခတ်မှုတွေကြောင့်ကလေးငယ်62ဦးပါဝင်ရတား359ဦးသေဆုံးခဲ့ကရတား956ဦးဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။ဒါကြောင့်မြန်မာစစ်ကောင်စီပေါ်ရည်ရွယ်မှုတွေလှုံ့ဆော်ကြဖို့နိုင်ငံတကာအသိုင်းအဝိုင်းကိုကနေဒါကတိုက်တွန်းထားပါတယ်။ဒါအပြင်မြန်မာစစ်တပ်ကိုစစ်စည်ရေးနဲ့ဗန္ဓာရေးဆိုင်ရာပတ်မိုးကူညီမှုတွေအားလုံးရပ်ဆိုင်းဖို့လက်နက်စစ်ဘက်ဆိုင်ရာပစ္စည်းကိရိယာတွေနဲ့စစ်ဘက်ဆိုင်ရာပစ္စည်းအကူအညီတွေလွှဲပြောင်းပေးနေတာတွေရပ်ဆိုင်းဖို့လည်းနိုင်ငံတကာအသိုင်းအဝိုင်းကိုကနေဒါအစိုးရကတောင်းဆိုထားပါတယ်။မြန်မာနိုင်ငံမှာအားလုံးပါဝင်ပြီးရေရှည်တည်တံ့ခိုင်မြဲတဲ့ငြိမ်းချမ်းရေးရရှိဖို့ကနေဒါနိုင်ငံအနေနဲ့နိုင်ငံတကာမိတ်ဖက်ဖွဲ့စည်းတွေနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပြီးမြန်မာနိုင်ငံမှာဒီမိုကရေစီအုပ်ချုပ်မှုပြန်လည်ထူထောင်ရေးနဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ခံမှုရှိစေဖို့ဆက်လက်ကြိုးပမ်းသွားမယ်လို့ကနေဒါအစိုးရကပြောပါတယ်။ကနေဒါနိုင်ငံအနေနဲ့လက်ရှိချိန်ထိမြန်မာစစ်ကောင်စီနဲ့ဆက်ဆက်နေတဲ့လူပုဂ္ဂိုလ်149ဦးနဲ့ဖွဲ့စည်း92ခုကိုအရေးယူထားပြီးဖြစ်တယ်လို့သိရပါတယ်ရှင်။ခုနောက်ဆုံးတင်ပြမယ့်သတင်းကတော့မန္တလေးမရယာလမ်းပိုင်းဇာနီကန်ရွာကအိမ်တွေကိုစစ်အုပ်စုကဆယ်ရန်တရားတွေနဲ့အင်အားသုံးဖျက်ဆီးနေတဲ့သတင်းပဲဖြစ်ပါတယ်။မန္တလေးတိုင်းပဒိန်ကြီးမြို့နယ်မန္တလေးမရယာလမ်းပိုင်းစာနေကန်ရွာကအိမ်တွေကိုဂျမတ်စေုပ်စုကလမ်းပိုင်မြေဆိုပြီးမြေကော်ဆန်ဘူဒိုဇာတွေနဲ့ဖျက်ဆီးခဲ့တယ်လို့ MDY Revolution ကပြောပါတယ်။စာနေကန်ရွာလမ်းမကြီးရှေ့ဘက်ခြမ်းကိုလမ်းနယ်ဆယ်မြောင်းနဲ့ဆိုပြီးပေတရာအထိဖျက်ချပြီးလမ်းနောက်ဘက်ကိုလမ်းနယ်ဆိုက85ဗီအထိဖျက်ချသွားတယ်လို့ဆိုပါတယ်။ဂျမတ်စစ်ကောင်စီတပ်ဖွဲ့အပါအဝင်ရဲစီဗီနဲ့ပြည်သူ့လုံခြုံရေးဆိုတဲ့အပြာဝတ်တွေပါတယ်အင်အား90ကျော်နဲ့မန္တလေးမရယာလမ်းပိုင်းစာနေကန်ရွာလမ်းမကြီးရှိဗန်ချန်နဲ့နောက်ဘက်ချန်ကအိမ်တွေကိုမလ4ရက်နေ့ကနေမလ6ရက်နေ့အထိဖျက်ဆီးခဲ့တာလို့သိရပါဗျ။ဂျမဆေဆုကကြိုတင်အကြောင်းကြားခြင်းမရှိဘဲအတမဖျက်ဆီးခဲ့ရမှဒေသနေပြည်သူတွေပိုင်တဲ့ပစ္စည်းတွေကိုယူဆောင်ခွင့်မပေးဘဲဖျက်ဆီးခဲ့တာကြောင့်ဆုံးရှုံးမှုများတယ်လို့လည်းသိရပါဗျ။အခုလိုဂျမဆေဆုရဲ့ဖျက်ဆီးမှုကြောင့်မန္တလေးနဲ့မရယာဝေးပြေးလမ်းမကြီးဘေးကအင်ဂျင်80ထက်မနည်းဆုံးရှုံးခဲ့ရတယ်လို့ဒေသရင်းသတင်းတွေကဆိုပါတယ်။ဂျမစစ်တပ်ရဲ့ဖျက်လုပ်ငန်းတွေကိုလက်တွေ့ခံစားနေကြရပြီဖြစ်တာကြောင့်စစ်ကောင်စီကိုအမြင့်ပြတ်ချေမုန်းနိုင်ရေးတော်လန်တိုက်ပွဲမှာပြည်သူလူထုအနေနဲ့ပူးပေါင်းပါဝင်ကြဖို့ MDY Revolution ကတိုက်တွန်းထားပါတယ်ရှင်။ ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့ကိုခန့်မှပေးပို့ထားတာဖြစ်ပါရဲ့ရှင
်။မင်္ဂလာပါခင်ဗျာ။မလ9ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကိုတင်ပြပေးပါမယ်။ဘင်္ဂလားပင်လယ်အော်အခြေအနေမှာကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တောင်ပိုင်းတို့မှာတိမ်အထင်းထင်ဖြစ်ထွန်းနိုင်ပြီးတော့ကြံဘင်္ဂလားပင်လယ်အော်မှာအများအားဖြင့်သားရနိုင်ပါတယ်။ပင်လယ်ပြင်အခြေအနေမှာတနင်္သာရီကန်ယူတန်းရခိုင်ကန်ယူတန်းနဲ့မုံတမကွေတို့ဘက်မှာလေဟာအရှိအရှိတောင်ဘက်မှာတနင်္သာရီကို9မိုင်မှ10မိုင်ခန့်တိုက်ခတ်နိုင်ပြီးတော့လှိုင်းအနှင်းငယ်မှာလှိုင်းအထင်းထင်ရှိနိုင်ပါသည်။မြဝကျွန်းပေါ်ဒေသများနဲ့မုံတမကွေဘက်မှာလေဟာအနောက်အနောက်မြောက်ဘက်မှာတနင်္သာရီကို10မိုင်မှ-20ခန့်တိုက်ခတ်နိုင်ပြီးတော့လှိုင်းအနှင်းငယ်မှာလှိုင်းအထင်းထင်ရှိနိုင်ပါသည်။မိုးအခြေအနေမှာတနင်္သာရီတိုင်းဒေသကြီးကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်တို့မှာနေရာကွက်ကြားမိုးထစ်ချုံရွာနိုင်ပါတယ်။ကြံတိုင်းဒေသကြီးနဲ့ပြည်နယ်တို့မှာအများအပြားတာယာနိုင်ပါတယ်။နေပူချိန်များမှာမန္တလေးတိုင်းဒေသကြီးမကွေးတိုင်းဒေသကြီးပဲခူးတိုင်းဒေသကြီးရန်ကုန်တိုင်းဒေသကြီးနဲ့အေရဝတီတိုင်းဒေသကြီးတို့မှာပုံမှန်အပူချိန်ထက်ပိုနိုင်ပါတယ်။မြို့အခြေအနေမှာတနင်္သာရီတိုင်းဒေသကြီးကချင်ပြည်နယ်ရှမ်းပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာမနက်ပိုင်းမြူထူများကျဆင်းနိုင်ပါတယ်။
ဗီဒီယိုအန်ယူဂျီမှဆက်လက်အသံလှည့်နေပါတယ်ဆက်လက်ပြီးတော်လင်းရေးကဗျာကဏ္ဍမှာတော့ဇာနီရေးသားထားတဲ့ပန်းတချင်းနဲ့လွမ်းချင်းဧကများစွာလို့အမည်ပေးထားတဲ့ကဗျာလေးကိုလွတ်လပ်ຫນွေဦးကခန်းစားရုပ်ဖတ်ပေးပါမယ်ရှင
်ပန်းတချင်းနဲ့လွမ်းချင်းဧကများစွာကျုပ်တို့ပို့တာလိုက်တဲ့ပန်းတချင်းမှာလွမ်းချင်းဧကပေါင်းများစွာရှိတယ်ဆိုတာယုံပါကဗျာဆရာဒီပန်းချင်းဟာကြုတ်တယောက်တည်းမဟုတ်ဘူးဒီပန်းချင်းတဲကပန်းတွေဟာရှယ်လီဖတ်တာဘရက်မာယာကော့ဖစကီဂျူလီယက်ဖူချင်နဲ့နီရူဒါတို့ရဲ့ဝိညာဉ်ပုကကွန်ပျူအတူကဗျာဆရာတို့ရဲ့ပန်းတချင်းနဲ့အလွမ်းတခင်လဲဖြစ်ပါတယ်ဒီပွဲမှာခုနှစ်နှစ်သမီးလေးလဲနောက်ကြောကိုတနတ်နဲ့ပြစ်တတ်ခံရတယ်။ကဗျာဆရာလဲအဖမ်းခံရပြီး24နာရီမပြည့်ခင်မှာရရဆက်ဆက်နှိပ်ဆက်တက်ပြတ်ခံရတယ်။တရေဘောကြောင်သူတို့ရဲ့လက်ချက်နဲ့တရေကောင်းတွေကြဆုံးခဲ့ရတယ်။ကျုပ်တို့အားလုံးဂုဏ်ယူလိုက်ပါစေ။ဒါဟာဗမာပြည်ကအဖိနှိပ်မခံတော်လန်ကဗျာဆရာတို့ရဲ့သမိုင်းတစ်ခုကဗျာဆရာခက်သည်သူစစ်ချင်းလို့လဲမှတ်ယူပါတယ်လက်ခံပါတရေကောင်းကဗျာဆရာလူသားတဦးရဲ့ကြီးမြတ်တဲ့လူတန်ဖိုးလူကုံသိက္ခာတွေနဲ့အညီဂုံယူစွာကျုပ်တို့အဖိနှိပ်ခံပြည်သူအားလုံးရဲ့ပန်းတချင်းနဲ့လွမ်းချင်းဧကညာစွာလက်ခံလိုက်ပါတရေကောင်းကဗျာဆရာကြီ
းဗီဒီယိုအန်ယူဂျီကိုနားဆင်နေကြတာပါဆက်လက်ပြီးတွန်လင်းဒေဂီတာအစီအစဉ်မှာတော့ကိုသိမ့်မျိုးရေးတာပြီးကြော်ခန့်နဲ့ဝေယဉ်ငိမ့်တို့တီးဆူထားတဲ့နိုင်ကိုနိုင်ရမယ်ဆိုတဲ့ဒီသတင်းလေးကိုထုတ်လွှင့်ပေးပါအောင်မယ်ရှင်
You don't me out of Better to me Again to me I'm a lay I know yeah Don't lay in me today To me you don't need it Lead it to me Look at me Yeah man I teach it me Now leave me A day ni ha ki pi ne A ya di ri pya
Radio Energy ရဲ့ဒီကနေ့ညထုတ်လွှင့်မှုနောက်ဆုံးအစီအစဉ်လေးနဲ့တိုင်းဒေသဘာသာစကားအစီအစဉ်ကိုနားဆင်ကြရပါမယ်။ကချင်ဘာသာနဲ့ပတ်စင်သတင်းများကိုတော့ဗဒန်ရှယ်ရီကတင်ပြပေးသွားပါမယ်ရှင
်။ Sorry won po amisha ni yo wi pyo simsa nga ni ka lo Radio Energy a but minimum pile website punch to shi ga ni be ngai bidang shi ko na thon shi lai ya ma twa sna re.ရရှောင်းနန်ခုနာမုံပေါ်ရပ်တော့ကွန်လိုင်းကော်မတီမုံရွှာကော်မတီတဲ့ဖကန်နင်ထနာကွန်ရှင်မြန်ဖြန်တပ်ဖဲနင်ခပိုင်မုံရွှာခရီရှန်ဖုံနေခရမ်ဆပ်လဲရှောင်းလမ်တဲ့စိန်နာပုံမန်စကရပ်ပဲရှိကပဲတမတွညာနာရင်မုံရွှာရပ်တော့ကွန်လိုင်းကော်မတီယာမုံရွှာကော်မတီကဂျင်ပေါ်မုံတော့ဖကန်နင်ထန်ကော်နာကွန်ရှင်မြန်ဖြန်တပ်ဖဲနင်ခပိုင်မုံရွှာခရီရှန်ဖုံကော်နာဖုံလောင်းနေတဲ့ကင်ကွန်ကမငါနေမစ္စတာပရမလီယာရှင်ကခေရှိခွန်ကျန်ကျန်သာဗီဒီယိုကွန်ဖရင့်တဲ့ခရမ်ဆပ်ပုံပန်လဲဝိုင်တဲ့ဒိုင်ခရမ်ဆပ်ပုံဒါစတာတာအန်ကွန်လာလက်ရှောင်းလန်ပုံလေးမစင်နေပဲအရောက်ကျုံပုံကလော်နာမတူတဲ့ပုံပန်နယ်လမ်းကြီးအန်စာမတူနာရပ်တော့ကွန်တီနီကိုနာရိုင်ရှာနေပဲမတူနတ်ပရင်ဆပ်ယာလူခရက်ကုတ်ကလော်မနာရဲလမ်းဆွန်လက်မုံရှော့ကော်မတီအမုံတူကော်နာမုံရှော့ကော်မတီရယော့ရှ်တိုင်လာမင်တန်တိုင်လမ်းနေတဲ့ပုံလေးယော့ရှ်တိုင်လာမရင်းကအိုင်စီဒီအမ်နေပဲမဒီစတော့လမ်းတဲ့ခရီမန်တပ်နေတန်ပုံနေတဲ့အကျုံပုံကလော်ငိုင်လာရန်ပုန်ကွန်ပရတာမဲလာမီစေဆိုင်နာဆောင်းလောင်းစွန်တန်နေရင်တိုင်ပန်ကွန်ရှင်မြင်ဖြန်တက်ဖဲနင်ခပိုင်ခရီရှောင်းဖုံနင်ဘောကောဖုံကနင်ထန်နေလာမျောစတိုင်လာ ရန်ကုန်ကွန်ဖရဂျယ်လာငယ်မစားနေတဲ့ခရစ်ယာန်ဖုန်ဖဲမုံရှော့တက္ကစာဖုန်ကင်စုကူတဲ့လင်ထန်ဒါနာရမလန်လမန်ဒေါ့စ်ကွာရိုင်ရမ်နီဘဲတန်ဒီယဒရမ်ဂရုမ်ဒီစောယာငါလန်ဒေဆေနာဆန်လန်ဆွန်ဒန်လက်ပင်ငိုင်လမ်တောင်ဆောင်နယ်လမ်နီတေဆေနာရှောင်းလမ်ဒါဂရောင်းနကကြခါဂျွန်ပွန်ချုပ်ကလောနာမတူလက်တတမ်စတာတာပွန်ပန်ချုပ်လဲဝါမအိုင်ရင်တေဂရုမ်စုဖုန်တဲ့မုံရှော့ကော်မတီဖုန်နင်းဘော်တဲ့ကော်မတီမလောမနီဖကနင်တန်ကွန်ရှမ်မြန်ဖန်တပ်ဖဲနင်းခပိုင်ခရစ်ယာန်ဖုန်နင်းဘော်တဲ့ဖုန်မလောမနီစီဒီယမ်ဂမ်ကွန်နီရှောင်းလမ်လဲဝိုင်လမ်ကျဲလူအိုင်မတနာမန်မောမကြန်စတာမစုလမန်ကွန်ရှမ်မြင်ဖြန်တပ်ပါဒပ်ရှရာလောလောပဲဇင်းတူဒါလူဆယ်ရဲနာမြို့တင်ပဲဇပ်စီဇင်းတူလာလူနာမတူမတွတ်တင်ဆက်ငိုင်းရှိကပဲတောင်မတူညာနာရဲမန်မောမကြန်စတာမစုလမန်ကွန်ရှမ်မြင်ဖြန်တပ်ပါဒပ်ရှရာလောလောပဲဇင်းတူဒါလူဆယ်ရဲနာမန်မောတင်ပဲဇပ်စီဇင်းတူလာလူနာမတူမတွတ်တင်ဆက်ငိုင်းငါနာဘောမုန်ထန်ရှာမဖြန်တပ်ကြင်းနေစွန်တိုင်းရဲကန်အေတဲ့ပုံဖွန်တပ်နေမန်မောပဲလဲဝမ်ဆိုင်ဒီဇင်ဘာစတာပရမီယာရှိနီကွန်တင်ဆက်ဖောင်းဝိုင်ရဲနာမစ္စတာပရမလီယာရှိနီကောစတမ်ဆွန်ပရင်းဆိုင်ရဲမကျော်ကန်အေရှိကာထွန်ရှနာတပ်ကနာယနာဇွန်ဆွန်ရှနာဝိုင်ရဲမန်မောနင်ထနာကွန်ရှမ်မြင်ဖြစ်တပ်ပါအခါကဲတပ်ရှာလိုလိုပဲစင်ဒါလူဆယ်ရဲနာတာတူတန်ထောက်ကောကန်အေတဲ့ပုံဖွန်တပ်နေမဆက်ခုနငိုင်တပ်တချုံမလောမန်မောဖဲဇက်စီဇင်းတူလာလုံးလာမတူအကြဝါမတူတင်ဆက်ငိုင်လာမစဒိုင်ရဲမစ္စတာပရမလီယာရှိနီတူခရာမကြန်လကြငိုင်ရဲနာကွန်ရှမ်မြင်ဖြစ်တပ်မကနာတောင်းနကပါမလောဘုံလမ်ခုမကြတင်ဆက်တိုင်လာကျုံးနေတဲ့ကဆတ်ငါအိုင်လမ်နီကလောငိုင်းထံကမကြံပြစ်နိုင်မရေနေဖဲမောဘုံလမ်ကိုချင်ဆတ်ငိုင်းမကျော်ဘုံရေမရှာလျာအန်တလော့မတော်ထန်စာမတိုင်ငါနာမုံစွန်တိုင်းရင်မန်မောဖဲဆက်စီဇင်းတူလာလူနာမတူကောမတုံတပ်တကျကပါနေရိုင်းငါအိုင်စကခခလငိုင်းခလာယမ်လီရှိစနေတဲ့ကကဟတပ်နေဖဲမတုတ်စင်းလာလူနာမတူနော်ရာအိုင်လမ်ရှောင်းလမ်ပြန်ရှိကနေကောလာကျေလူရယ်ရင်မတနာကဲအေတဲ့ပုံပုံတပ်နေဇင်ဝတုဒါလူဆိုင်ကနာနီချမကမ်ကွနာမတူဝန်ကတောအရှိကပဲတာမတူညာနာရယ်ပုံပုံမုန်နာရှောင်းလပြန်တပ်ကဲအေတဲ့ပုံပုံတပ်နေဇင်ဒါလူဆိုင်ကနာနီချမကမ်ကွနာမတူဝန်ကတောငါနာကဲအိုကဲအေရှိကထွန်ရှနာတပေါ်နာဖေဖရိုက်စတာကွန်ကရရှိနီချအန်တောက်တန်တိုင်းရယ်ကဲအိုအစိုးရမရှာဘူးရှောင်းကွန်ခန်းတပ်ကွန်ဖိုအိုင်မဆက်ရှိမငါမရှာဘူးရှောင်းကွန်ခန်းဝန်ကတယူပွဲပဲဖေဖရိုက်စတာကွန်ကရူယာရှင်နီလိုက်စားတာကလောလဲဝဆယ်လမ်စွန်တိုင်းရယ်ပရမလန်တန်လမန်ကဲအေတဲ့ပုံဖုံတပ်နီကဆတ်စင်ဒါလူဆိုင်ရှရာနီဂရလော့ဝဆိုင်တီမရင်ဒေကင်ရနီချမကမ်ကွနာမတူ KIO အစုံရအတပ်ချူတာမဒန်ဆော့ဝန်ကတ်နီဖဲချောငါဆိုင်ရိုင်နာမီရှန်ရှားအိုင်ရမနီဖဲဆာလုံနာမတူမုံအန်တောက်တိုင်းရယ်မဆက်ရှိမငါမရှာဘူးရှောင်းကွန်ခေါင်းဝန်ကတ်ဖဲချင်းကောင်ခုမလီနီနုံဘတ်စတာတာပေါ်ဖန်ရယ်ရိုင်နာတဲဝန်ကတာ KAE ဂျပါရှရှ်ကူနာမရယ်လဆခရူရှိလုံလားဆိုင်လမ်ကျေလူအန်မဆက်ရှိခရူဝန်ကဖဲဒန်နင်းနမန်ကထပ်ပေါ်မဝနာရီမချောမြရှန်ရှာအိုင်ရမနီဖဲဆာလုံလားမတူဒေါတန်တိုင်းရယ်ဘန်စတမ်ကူနာ KAE ချဲ TNLA ဖုံညာလဘရနာဒရူနရာပြနေလမ်နီဖဲလောင်လောင်ချဲအမ်ဘရနာမတူလခေါမကနာစတီဂျောဘာစနေရှိကဖဲတာမတူညာနာရယ်ပလွန်တပမ်ဆောမန်တုံကင်ရာကတာ TNLA ချဲ KAE ညာလဘရန်ဒဲလမန်ရှောင်းလမ်ပုံလခေါနံရွှေနံရှောင်းပင်ငါအိုင်မကျော်မောင်ခန်းကပါကြွားခရာ PSLF TNLA ပေါ်ဟန်တကျဒုကပါတာဟုပလန်မန်တုံတဲ့ဖေဖရက်စတာခမဆက်ရရှိနေစနာမုံရွှော့တဲ့ခရုစပိုင်ဖောင်တာရှစ်တလဲဝါဆိုင်လာ PSLF TNLA နီရှိကရှပော့တိုင်းရဲတဲချန်ကဒိုင်တန်ကိုဂရမ်ယူခရုမလက်ရှောင်းတဲ့လခမ်နာပုံဖုံကစတီပဲယူကရိနာတန်ရဲငါနာမုံစတီကျော်ကဆွလဲဝိုင်လံကျဲလူအိုင်တတိယမရက်ချင်းအေတဲတန်တူပင်ငါအိုင်မစားတဲ့စိတ်နာကဲအိုကင်ကြကွန်ကဲအေဒင်းဒါကင်ဝေါန်ဒေါ်နီဖန်တဲ့မန်ခံပဲလောင်လောင်ချင်းအမ်ဖရန်နာမတူတဲ့ရှမ်လမ်ဖဲရှကရန်ဒါနာမတူချင်းဖော့လိုက်ကတဲ့မစွန်လိုက်ကစတိုင်လမ်ကျဲလူအိုင်ပတ်မီလမန်ပြည်လဲဝါဆိုင်ဖောင်းစတူရှိကနေဖဲအကြောင်းစပွဲရလမန်ကောအကြဲကောမဆိုင်ခုရဲရေဒီယိုအန်ယူဂျီယာရှိကနေဖဲခပလာမတက်အိုင်စောလိုက်ဂျေရိုဘွန်ပေါ်အမျိုးရှာနေရောဖဲဂရိတ်ချီချူပါဆိုင်နော်
ဒီကနေ့ကတော့ဒီများလည်းပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂူဂိုမီဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမီဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်